ဒီလာထဲမှာအခြေခံပညာသင်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်ထားပေမဲ့လက်နက်ကင်ပဏိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်နဲ့ရှမ်းပြည်နယ်ပလောဝမြို့နယ်တွေမှာတော့ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်တဲ့ကြောင့်ပြောပြပါမယ်ကျွန်တော်တက်နိုင်ပါ
လက်နက်ကင်ပဏိပခတ်တွေကြောင်းဘေးလွတ်ရတင်းချောင်နေရတဲ့ဒေသခံတွေစာသင်ကျောင်းတွေမှာခိုလုံနေကြတာလမ်းပိုက်ဆက်တွေရဲ့ခက်ခဲတာတွေပါဝင်လက်တလုံးကျုံတွေးနေရတဲ့ခက်ခဲတွေကြောင့်ကျောင်းတွေဆက်ပိတ်ထားဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုင်းအောင်မင်းကပြောပါတယ်။
ဟောအခုကကျွန်တော်တို့လောလောဆယ်ရထားတာပေါ့ရှိသေးတယ်ခင်ဗျရထားတာကတော့ကျွန်တော်တို့လောလောဆယ်တရားနဲ့ငါးဆယ်နဲ့၄
နောက်ပြီးတော့ပုံနဲ့တောက်မရသေးတဲ့အကြောင်းတွေလည်းရှိတယ်ခင်ဗျအဲ့ဒါအကြောင်းလို့လို့ဒီကျွန်တော်တို့ဒါအရာဘလော့စီပိတ်ဖို့ရထားတာခင်ဗျ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလည်းစာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးမရေမရာဖြစ်နေစေပါရခိုင်ပြည်နယ်မှာအထက်တန်းကျောင်းပေါင်း400ကျော်ထဲကကြောက်တော်ပုံနှကျွန်းရသေးတောင်နဲ့မောင်တော်မြို့နယ်မှာရှိတဲ့အထက်တန်းကျောင်းအနည်းဆုံး6ကျောင်းကိုဆက်ပိတ်ထားမှာဖြစ်တယ်လို့အထက်တန်းကျောင်းပေါင်း60ကျော်အတွက်ဆရာဆရာမတွေအလုံးလောက်မရှိသေးကြောင်းပညာပညာရေးမှုယုံကစီရင်တွေမှာဖော်ပြထားပါတယ်ရခိုင်နောက်ပိုင်းမှာစစ်ဆောင်ဦးရေ2သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးစစ်ဆောင်စခန်းတွေမှာရှိနေတဲ့ကျောင်းသူကျောင်းသားတွေဟာလည်းပညာသင်ကြဖို့ခက်ခဲနေကြတာပါကျောက်တော်မြို့နယ်ညောင်ရှောင်းစစ်ဆောင်စခန်းမှာကျောင်းသူကျောင်းသား900ကျော်အထိရှိနေပြီလက်ရှိချိန်ထိဘယ်ကျောင်းမှာတက်ရမလဲဆိုတာမသိသေးဘူးလို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်ကျွန်တော်တို့ဒီကျောင်းစခန်းမှာဒီကျောင်းသူကခက်ခဲကတော့ဟိုတော်တော်လေးခက်ခဲရှိတယ်ဘာလို့လဲဆိုတော့ဒီမှာဒီကျောင်းသားတွေကလည်းအများများတယ်နောက်ပြီးတော့ဟိုအခုချိန်ထိဒီပညာရေးဌာနကနေပြီးတော့ဒီဘယ်မှာတက်ရမလဲဘလို့ချင်းနေရှိတယ်ဆိုတာကိုတိတိတိကျလေးမတရားဘူးခင်ဗျာကိုကြီးကြီ
းလက်ရှိရှိမှာကိုဗစ် -19 ကာယယောဂါကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့ကျောင်းဖွင့်ရှင်တွေကိုပြောင်းလဲခဲ့ရတယ်လို့ကျောင်းခန်းတစ်ခန်းမှာကျောင်းသူကျောင်းသားအယောက်20လာထားရှိပြီးတဦးနဲ့တဦး6ပွဲကောင်မှာထားရှိဖို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားတာပါလက်ရှိရှိမှာအထက်တန်းစင်းကျောင်းသူကျောင်းသားတွေကျောင်းအားလက်ခံနေပြီးအထက်တန်းကျောင်းကိုဇူလိုင်လ21ရက်အလေးတန်းစင်းကျောင်းမြောက်ကိုဩဂုတ်လ4ရက်နေ့နဲ့မူလတန်းကျောင်းတွေကိုဩဂုတ်လ17ရက်နေ့မှာဖွင့်လဲတော့မှာဖြစ်တယ်လို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်တန်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ